မြန်မာပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြက်အားငယ်တာအချင်းချင်းတွေ့ကြွတာတွေမဖြစ်ကြဖို့ပွင့်ဟမင်းကြီးဖရန်စစ်ကမြန်မာနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့ဆုတောင်းပွဲအတွင်းဒီကနေ့မင်ကြားလိုက်ပါတယ
် Cari fratelli e sorelle mentre il vostro amato paese il Myanmar è segnato dalla violenza
ကနေ့ချိန်မှာခင်ဗျားတို့ချင်းမြတ်နိုးတဲ့မြန်မာနိုင်ငံဟာအကြမ်းဖက်မှုတွေပြည်ပခါတွေဖိနှိပ်ချုပ်ချယ်မှုတွေနဲ့ရင်ဆိုင်နေရပါတယ်အခုချိန်မှာကျွန်တော်တို့လုံးတင်ဆုံးကဘာသာတရားအပေါ်ယုံကြည်မှုရှိဖို့ဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်ကအဲ့ဒီလိုယုံကြည်မှုမရှိတော့ဘူးဆိုရင်ထွက်ပေါက်ကိုမမြင်နိုင်တဲ့သူတွေအတွက်စိတ်ပြက်အားငယ်စရာကောင်းတဲ့တန်တရားတွေကယုံမထွက်နိုင်တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်လို့ပုတ်ဟမင်းကြီးကမိန့်သွားတာပါခရီးယံဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွားတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းငွေနေ့မှာပုပ်ဟမင်းကြီးဖရန်စစ်ကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝိုင်းငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပုပ်ဟမင်းကြီးကအကြိမ်ကြိမ်ပြစ်တင်ရှုံချခဲ့ပြီးဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့မိစ္ဆာဝါဒီတွေကအနံ့ရနေပြီးတောကဖြည့်စည်းတဲ့အမောင်ညတွေကိုဖျက်ဆီးနေရပေမဲ့ယုံကြည်မှုနဲ့မျှော်လင့်ချက်တွေပြတ်သုံးမသွားဖို့အရေးကြီးကြောင်းလဲပုပ်ဟမင်းကြီးကထည့်သွင်းမိန့်ကြားခဲ့ပါတယ်ဒီနေ့မှာပဲမြန်မာပြည်သူပြည်သားတွေအနေနဲ့အမှန်တရားနဲ့လက်စားချေလို့စိတ်တွေမထားကြဖို့ကိုယ့်ရဲ့စံတန်မိုးတွေကိုစတိတ်မပြစ်ကြဖို့အပြင်စီးလုံးညီညွတ်မှုဟာအရေးပါကြောင်းတွေကိုလည်းမိန့်ကြားခဲ့ပါတယ်။အာဏာနဲ့အကျိုးများရလိုမှုတွေဖြစ်စည်းလာတဲ့အခါပဋိပက္ခတွေနဲ့တွေးကွဲမှုတွေအလိုလိုဖြစ်လာကြသမျှလို့လည်းပုံဟမင်းကြီးကသူ့ရဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းပွဲအတွင်းမိန့်ကြားခဲ့ပါတယ်။ဗုဒ္ဓဘာသာဝင်တွေအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာဝင်8000လောက်ရှိပါတယ်ခင်ဗျာ။